ယခိုင်မြင်းနယ်မြောက်ပိုင်းကစစ်ဘေးစစ်ဆောင်ဒုက္ခတဲ့စခန်းလေးမှာရိတ်ခါပြက်လက်မှုတွေနဲ့ရင်ဆိုင်နေရပါတယ်။ရိတ်ခါထောက်ပံ့တဲ့သူတွေအနေနဲ့လည်းငွေကြေးလည်ပတ်မှုကအဆင်မပြေတာကြောင့်စစ်ဘေးဒုက္ခတွေတွေအတွက်ရိတ်ခါထောက်ပံ့တဲ့အခါမှာစံကြာမှုတွေရှိနေတယ်လို့ယခိုင်ပြည်နယ်စီမံအုပ်ချုပ်ရေးကောင်စီကပြောပါတယ်။ဒီတောင်းယခိုင်ကနေလာတဲ့တရင်ကိုစုံဝင်းလိုင်ကပြောပြပေးပါရှင်။
တခါမြောက်ပိုင်းကကြောက်တော်မြောက်ဦးရစ်တောင်မြေပုံစတဲ့မြို့နယ်တွေမှာရှိတဲ့စစ်ဆောင်စခန်းတချို့မှာစာနာရိတ်ခါထောက်ပံ့မှုတွေမရောက်ရှိတာကြောင့်စောင့်နေရေးအခက်အခဲတွေနဲ့ရင်ဆိုင်နေရတယ်လို့စစ်ဘေးဒုက္ခသည်တွေကပြောကြပါတယ်။မြောက်ဦးမြို့နယ်ပြည်ပင်းရင်းစစ်ဆောင်စခန်းမှာဆိုရင်လူဦးရေ2000နီးပါးနေထိုင်ကြတာဖြစ်ပြီးစာနာရိတ်ခါပြက်လက်မှုတွေရှိနေတယ်လို့ပြည်ပင်းရင်းစစ်ဆောင်စခန်းတာဝန်ကဦးသိန်းရွှေမြတ်ကပြောပါတယ်
။ကျွန်တော်တို့ကပြက်နေတာအတော်တော်ကြာနေပြီ။အဲ့တော့ဒီဒေသနာဆိုရင်လာဆစ်ဆောင်ရလို့ရှိတယ်ဒေသနာလေဆေးရဆံကဒေသနာပေးတာဆက်တယ်ရောက်ဆံဒီနေ့လက်ပြီးကျနော်ဆစ်ဆောင်ရလို့ကြာတော့ဒီလောကကလေးဒပြားကလေးရွက်ခါကျွန်တော်တက်နေကြတာဒါလည်းရှိနေပြီကျွန်တော်တခါကျွန်တော်တခါရက်ကူတော့ဆိုတော့အဆက်ကဖြစ်နေတယ်လောကကြီးဒီစီတွေကရက်ကူကိုပြတ်နေမှကြီးအော်မိုးကလေးအာကြီးပါနေတယ်ဆိုတော့ဒီကဒီမထက်လေးစာပူစာတော့ဖို့ရှိနေကြကျွန်တော်မိုးကလေးရှိတယ်လောက်တင်ကလည်းမရှိဘူးဆိုတော့ကတိမှာတို့ရောဆက်ကတင်ကြတယ
်အဲ့ဒီပြည်ပြင်းရေးစစ်ဆောင်စခန်းကိုအရင်ကကမ္ဘာစံနယ်ရိခအဖွဲ့ WFC နဲ့တဘာဝဘေးရန်ရဲ့စီမံခန့်ခွဲမှုဦးစီးဌာနတို့ကစံနယ်ရိခထောက်ပံ့ပေးနေကြတာပါဒါပြင်လူဦးရေ3000ကျော်ရှိတဲ့မြောက်ဦးမြို့နယ်တင်ယိုစစ်ဆောင်စခန်းမှာဆိုရင်လည်းစံနယ်ရိခထောက်ပံ့မှုတွေရပ်တန့်နေတာကြောင့်ရိခပြက်လက်မဲ့အနေအထားမှာရှိနေတယ်လို့စခန်းတာဝန်ရှိသူတွေကပြောပါတယ်မြန်မာပြည်နဲ့တွင်ကကိုင်းကြီးစစ်ဆောင်စခန်းဟာဆိုရင်လေအစိုးရထောက်ပံ့မှုမရရှိတဲ့စစ်ဆောင်စခန်းတစ်ခုဖြစ်တယ်လို့အရင်ထောက်ပံ့နေတဲ့လူမှုအဖွဲ့အစည်းတွေရဲ့ထောက်ပံ့မှုတွေမရရှိတော့တာကြောင့်ဖြစ်တယ်လို့ရှာကြံစားနေရတယ်လို့ကိုင်းကြီးစစ်ဆောင်စခန်းတာဝန်ကကိုရှင်စိုးကပြောပါတယ်
။အရင်တုန်းကရက်ခါကြတော့ပြည်တွင်းပြည်ပရဲ့ပြီးရင်ကျွန်တော်တို့ရင်ဝေတန်ရခိတကွန်ရဲ့အတင်းနဲ့ဥပပေါ်ပြီးတော့ကျွန်တော်ပြီးနေရတယ်။ခုရက်ခါများတော့သူလည်းခုကချက်တက်ကြတာဖြစ်လို့ထင်ပါတယ်။ကျွန်တော်ထင်တာလက်ရှိကတော့ကိုယ့်အကိုလုံပြီးစားတော့နေခင်ရတယ်အများကြီးပ
ြလက်ရှိအချိန်ထိရခိုင်ပြည်နယ်မှာစစ်ဆောင်တသိန်းကျော်လောက်ရှိနေပြီးစစ်ဆောင်တွေအတွက်စာနာရိတ်ခါပုံမှန်ထောက်ပံ့မှုတွေနောက်ကျနေတာဟာအစိုးရအနေနဲ့ဘဏ်ကငွေထုတ်ရတာအဆင်မပြေတာကြောင့်ဖြစ်တယ်လို့လည်းရခိုင်ပြည်နယ်စီမံအုပ်ချုပ်ရေးကောင်စီအဖွဲ့ဝင်ဦးတန်းထွန်းကပြောပါတယ
်ရခိုင်တလန်းခါလောက်ကောင်စားပြီးဒီဒဲငွေထုတ်ရခါခေကျေကျေဖိုက်လာကုန်နဲ့အစံကုန်ပြီးများအောင်သူရောပြည့်ရှာဖို့ငွေတွေတော့ဘယ်လိုမှပြည့်ရှင်နေတယ်ဆောင်းဆောင်းဆောင်းပြည့်ရှင်နေတာပေါ့ဒီဆောင်းဆောင်းပြည့်ရှင်နေတာပေါ့နောက်စကေသူရကွီကွီထဲလာဖို့ပဲအဲနောက်ဆုံးဆောင်းရဲ့တဘဲမှာမှတလားလုံးမှာငွေပြည့်နေတာဝေးဆုံးတော့အဆုံးဖိုက်လာတယ်အစံကုန်ပြီးများတကယ်လည်းကွီကွီထဲကသူကမောင်းနိုင်ဖတ်ပါသေးတယ်မြောက်ပိုင်းနေသားတော့တစ်စီတော့ကာတော့တည်းရှိညခုကတော့အဲတဲကိုတာပြီးနေနေပို့ပြီးအဆုံးပြတော့အခုစကေဒေဂျီဘွန်စခန်းကောင်းခါးကကြမ်းနေဆိုတော့ဒေဂျီဘွန်စခန်းဥပဒေဆောင်ပြီးပါဆိုလို့ဒေဂျီဘွန်စခန်းကိုဆင်ပို့လို့နေတယ
်လက်ရှိရခိုင်ပြည်နယ်အတွင်းမှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အဖွဲ့ AA တို့အကြတိုက်ပွဲတွေရပ်တန့်နေတယ်ဆိုပေမဲ့မိုင်းနဲ့စစ်ကြံလက်နက်အန္တရာယ်ကြောင့်နေရာမပြောင်းနိုင်သေးတဲ့စစ်ဘေးဒုက္ခတွေတသိန်းကျော်လောက်စစ်ချောင်းစခန်းတွေမှာရှိနေကြတာပါဒီဘက်ကတော့နေရာမပြနိုင်သေးတဲ့စစ်ဘေးဒုက္ခသည်တွေကိုဆက်လက်ထပ်ပတ်မှုတွေလှုပ်ဆောင်ပေးသွားမယ်လို့ပြောဆိုထားပါတယ်ခင်ဗျာ